အမေရိကန်ပြည်ထောင်စုမှာအသက်5နှစ်အောက်ကလေးငယ်တွေအတွက်ပထမဆုံးကိုဗစ်ကာကွယ်ဆေးကိုဇူလ22ရက်အစောဆုံးထားပြီးတော့ထိုးခွင့်ပြုနိုင်တယ်လို့ကိုဗစ်ကာရောဂါဆိုင်ရာအင်ဂျီနီယာတာဝန်ရှိသူကကြားသားရင်းနေတုန်းကပြောကြားလိုက်ပါတယ်။ Pfizer နဲ့ Moderna ကိုဗစ်ကာကွယ်ဆေးတွေကအသက်5နှစ်အောက်ကလေးငယ်တွေနဲ့သင့်တော်သလားဆိုတာအစားအသောက်နဲ့ဆေးဝါးကုကဲရေးဌာန FDA နဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC တို့သုံးသပ်နေကြပါတယ်။အဲ့ဒီဌာနနှစ်ခုကခွင့်ပြုပြီဆိုတာနဲ့ကလေးငယ်တွေကိုကာကွယ်ဆေးထိုးပေးနိုင်မှာဖြစ်တယ်လို့အင်ဂျူရောရဲ့ COVID ကရောဂါတုံ့ပြန်ရေးညှိနှိုင်းရေးမှူးဒေါက်တာအာရှိရှ်ဂျာကပြောကြားခဲ့တာပါကလေးဆေးကန်းတွေဆေးဆိုင်တွေကလေးသူငယ်ကျန်းမာရေးစောင့်ရှောက်မှုပေးတဲ့စင်တာတွေအနေနဲ့ COVID ကာကွယ်ဆေးတွေကိုဒီကနေ့တောက်ကြနေ့ကစတင်ပြီးမှာယူထားနိုင်ပြီးပြီးတော့ FDA ရဲ့ခွင့်ပြုချက်ရတာနဲ့ချက်ချင်းပို့ဆောင်ပေးမယ်လို့သူကပြောပါတယ်ပြည်ထောင်စုအစိုးရဘက်ကဆေးဆယ်တန်းကိုချက်ချင်းပို့ပေးနိုင်ဖို့အတွက်အသင့်ပြင်ထားတယ်လို့လည်းသူကပြောပါရယ်။၅နှစ်အောက်ကလေးတွေဆေးထိုးနိုင်ပြီလို့ CDC ကခွင့်ပြုလိုက်တာနဲ့ကလေးငယ်တွေဆေးစထိုးနိုင်မှာဖြစ်တယ်လို့ကြားသာပြည်နယ်ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်တာဂျားကပြောကြားခဲ့ပါရယ်။ဇွန်လ22ရက်နေ့ကစတင်ပြီးကလေးတွေဆေးစထိုးနိုင်ကြလိမ့်မယ်လို့သူကခန့်မှန်းထားတာပါ။လက်ရှိအမေရိကန်ပြည်ထောင်စုမှာအသက်၅နှစ်နဲ့အထက်ကလေးငယ်တွေပဲကိုဗစ်ကာကွယ်ဆေးနှလုံးအပြင်အားဖြင့်ကိုဗစ်ကာကွယ်ဆေးပါထိုးခွင့်ရထားတာဖြစ်ပါရဲ့ရှင်။